ဒေါ်လာရေးရံမုံငွေအတွက်ပွဲကြည့်လက်မှတ်တွေရောင်းပေးနေပါပြီ။အခုရံမုံငွေပွဲစဉ်ကတော့နိုင်ငံတကာကမြမအရေးရတက်မအေးကြတဲ့ပွဲကြည့်ပေးသက်တွေအတွက်ပါ။အခုပွဲမှာတော့နှစ်ပေါင်း60လုံးလုံးမျိုးဆက်တစ်ဆက်ပြီးတစ်ဆက်လက်ဆင့်ကမ်းပြီးတော့ပြည်သူကိုဖိနှိပ်ဖို့ကြလာတဲ့တပ်အာဏာရှင်စနစ်ပြိုကွဲသွားတာကိုမျက်ဝါးထင်ထင်ကြည့်ရှုအားပေးနိုင်မှာဖြစ်ပါတယ်။အခုဆိုရင်အယူမီဝိုင်းအဆင့်ကိုရောက်ရှိနေပါပြီ။မြန်မြန်လာမလက်မှတ်ရပါမယ်။ကိုယ်နိုင်ငံရဲ့စစ်တပ်ပြိုကျပျက်စီးသွားတာကိုအခုလိုရုံသွင်းပြသတယ်ဆိုတာလူကြီးမင်းတို့အနေနဲ့ထူးဆန်းကောင်းထူးဆန်းနေပါလိမ့်မယ်။နိုင်ငံတကာနိုင်ငံမှာတတ်မရောဆိုတာလူလေးစားပြီးအားကိုးကြတာမှန်ပေမဲ့ကျွန်တော်တို့နိုင်ငံမှာတော့အဲ့ဒီလိုမဟုတ်ပါဘူး။သူများနိုင်ငံကတတ်မရောတွေဟာသူတို့ရဲ့ပြည်သူလူထုကိုကာကွယ်ဖို့အတွက်သူတို့နိုင်ငံရဲ့အချုပ်ချာအာဏာကိုကာကွယ်ဖို့သူများတွေလာပြီးတော့အနိုင်မကျင့်စေဖို့အသက်ကိုစွန့်ရဲတဲ့တတ်မရောသားတွေနဲ့ဖွဲ့စည်းထားတာပါ။ကျွန်တော်တို့နိုင်ငံမှာတော့လွန်ခဲ့တဲ့နှစ်ပေါင်း60ကစပြီးတော့ကျွန်တော်တို့ကိုကာကွယ်ပေးမဲ့တတ်မရောဆိုတာကမရှိတော့ပါဘူး။တမရောဒီအမျိုးသားရေးကိုဥဆောင်ရမယ်ဆိုပြီးတော့အာနာရှင်အဆက်ဆက်မွေးထုတ်ပြီးတော့တစ်ချိန်လုံးအုပ်ချုပ်ခြင်းနေတော့တာပါပဲ။ဥဆောင်ခြင်းလဲဥဆောင်ခြင်းစရာပါပဲ။ဥဆောင်တဲ့သူမှန်သမျှနဲ့သူတို့ရဲ့ဆွေမျိုးအတိုင်းအဝိုင်းတွေကနိုင်ငံမှာအချမ်းသာဆုံးပုံကိုယ်တွေဖြစ်သွားကြတော့ဘယ်သူကမဥဆောင်ခြင်းမဲ့နေမှာရောဗျာ။ကြောက်စိမ့်တွင်းနေပိုင်ပြီးဆိုသွားမကြည့်လိုက်ပါနဲ့တက်မိသားစုပါပဲ။တတ်ထုတွင်းနေပိုင်ပြီးဆိုလဲသွားမကြည့်လိုက်ပါနဲ့တက်မိသားစုပါပဲ။ဒီလိုနဲ့နောက်မျိုးဆက်လူငယ်တွေဟာဆယ်တန်းပြီးရင်ဘူကြီးလုံမယ်ဆိုပြီးတော့ဘူတန်းန်းတက်တဲ့အလေးချင်းဖြစ်လာတော့တာပါပဲ။ဘူကြီးဖြစ်ရင်လူပေါ်လူစော်လှုပ်လို့ရသလိုဂွင်ကောင်းတဲ့ဌာနတွေ့ရင်လဲတခါတည်းတန်းပြီးတော့မိုးကြွှေကိုလှုပ်လို့ရတာကိုမိုးကြွှေကိုမဖြစ်ရင်တော့မှပင်စင်ယူပြီးရင်အုတ်ချွေရည်မှုလောက်တော့ဖြစ်တဗျာအခုတော့စစ်ပြန်အုတ်ချွေရည်မှုတွေလည်းအိမ်ထဲကအိမ်ပြင်မထွက်ရဲကြတော့လို့အသားတွေဘာတွေတောင်ဖြူနေကြပါပြီတဲ့တက်သားကြပြန်တော့ရွာထဲမှာကြက်ခိုးဝက်ခိုးလို့ပိုင်ရှင်ကရဲတိုင်ပြီဆိုရင်တခါတည်းတက်ထဲပြေးတော့တာပါပဲဒီလိုနဲ့လူပေါ်လူစော်တွေနဲ့လူစိုးတခိုးတွေစုဖွဲ့ထားတဲ့လူပိုက်ဂိုင်းတစ်ခုလိုနေလာခဲ့တာတကယ်ကိုရွှေခစ်ပါပဲဗျာပြည်သူကိုကာကွယ်ခြင်းလို့တိုင်းပြည်ကိုကာကွယ်ခြင်းလို့ဆိုတဲ့သူတွေတက်ထဲမှာမရှိဘူးလားဆိုတော့ရှိပါတယ်ပြည်သူကိုကာကွယ်ခြင်းနဲ့ဆိုပြီးတော့ထုတ်ပြောရင်နဗန်အုတ်ခံရမှာပါအမျိုးဘာသာသာသနာစောက်ရှောက်တာဆိုပြီးတော့တက်တွင်းမှာအခြားဘာသာကိုးကွယ်တဲ့သူတွေဆိုရင်နေရာမရပါဘူးတက်မတော်ရဲ့အမျိုးကိုစောက်ရှောက်ပုံကလည်းတမျိုးထူးဆန်းပါသေးတယ်အညာမှာဆိုရင်ကိုနေတဲ့ရွာတွေကိုမိတိုက်ကိုအမျိုးအဆွေတွေကိုလိုက်ပစ်နေတာကိုတွေ့ရမှာပါအခုဆက်မပြောခင်နိုင်ငံတကာကလူကြီးမင်းများအနေနဲ့နှလုံးငြိမ်သွေးစည်းလေးပါလေးတောက်ထားလို့ရပါတယ်ယူဆေးဘူးရောက်တဲ့သူတွေကတော့ဟိုးဘက်ပွဲကင်းရဲ့ဟိုးဘက်တောက်မှာရှိပါတယ်လူကြီးမင်းတို့ကနှလုံးတုံရင်တုံစိုးရင်တက်လို့ပါဆက်ပြောရရင်တက်ရဲ့ဘာသာတာသနာကိုစောက်ရှောက်ပုံကလည်းအစမ်းသားပါတာသနာပြုဖရားဒါရကကြီးဆိုပြီးတော့ဖရားတဲ့အမြောက်နဲ့ထုတော်တာပါပဲဘုံကြီးကြောင့်လည်းလူသက်ပွဲကျင်းပတော့တာပါပဲတက်ရဲ့ခက်ရဲ့ဆိုရင်လည်းတော်တော်ထူးဆန်းပါသေးတယ်လက်နက်တွေဘုံဘောလော်အော်ရှိနေတာတော့မှလက်နက်ချင်းရှင်တိုက်တိုင်းခံနေရတော့လက်နက်မရှိတဲ့စစ်ဆောင်ပြည်သူတွေကိုပဲလိုက်ရှာပြီးတိုက်နေရတာပါလက်နက်မရှိတဲ့သူကိုပဲတိုက်ရဲနှိပ်ဆက်ရဲတဲ့စစ်တပ်လို့ပြောရမှာပေါ့ဗျာတမူးတွေစစ်မတိုက်တက်လို့အခုလိုငါတို့စစ်ရှုံးရတာလို့ဖရဲဒါရကကြီးကအတွင်တွင်ပြောနေပေမဲ့ဦးလေးကဘလို့လို့ဗိုလ်ချုပ်မှူးကြီးတွေဘာတွေဖြစ်လာတာလဲလို့သွားမေးရင်သူ့မိမအဝတ်ဖို့တော်လို့လို့ပြောရရင်မမှားပါဘူးဒါဆိုတက်ချုပ်ကြီးကစစ်တိုက်တက်တာပေါ့နော်ဆိုရင်သူလည်းစစ်မတိုက်တက်ပါဘူးအဖားတော်လို့ဒီလိုနေရာအထိရောက်လာတာပါအဖားတော်ချက်ကသူ့ဖားရင်ကို့ဖားရင်ပြည်ရင်းမှာဖားနေတာကနေပြည်ပအထိသွားဖားတာကသူ့ရဲ့အရေးချင်းကိုပြသလိုက်တာပါဒါတော့လွယ်လွယ်နဲ့ဖားရတာမဟုတ်ပါဘူးအခုလို့ဖားရဖို့အတွက်သူ့အတွက်အချိန်ချင်းစူးစမ်းခဲ့ရတာပါဒါကြောင့်လဲအိုးစီဘုံပေါင်းနေနဲ့ကြိုဆိုနေကြတာဖြစ်ပါတယ်ဆိုလိုတာကတော့ငါတို့အဖအဖားတလိုင်းတဆင့်တက်သွားပြီဆိုတဲ့အနေနဲ့ပါတက်တွင်းမှာတော့တယောက်နဲ့တယောက်ဖားကြရားကြချင်းကနေရှေတန်းထွက်သွားတဲ့သူတွေပြန်မလာလိုက်ရှေတန်းကြပြန်တော့လဲလေရင်ကိုမျောလိုက်အမြောက်ကိုမျောလိုက်နဲ့နောက်ဆုံးတွေ့တဲ့အိမ်နဲ့ထက်ပြီးတော့မိတကြိုခံလိုက်ရတာနဲ့ပဲနှီးကုန်းချုပ်ကြရတာပါတက်တွင်းမှာကြံခဲ့တဲ့စစ်သားမိမတွေဆိုတာကလဲတက်ချုပ်ကြီးတို့ခစ်တုံးကလို့အဝတ်ဖုတ်ရုံလုံးနဲ့မရတော့ပါဘူးပရိတ်ယွယုံလောက်နဲ့လည်းမရတော့ပါဘူးတမုတ်တွေရွတ်ပြီးတော့အရက်ရှစ်မျက်နှာကိုအမြောက်နဲ့ပတ်ထုရတဲ့တာဝန်တွေတိုးလာတာကိုတွေ့ရမှာပါထိုင်နေတော့အကောင့်သားထသွားမှအကျိုးမှန်သိဆိုသလိုပါပဲအာနာသာမသိရင်လွတ်တော်ထဲမှာတမတ်သားထိုင်လို့ရသလိုအရင်ခေတ်တုန်းကဂွင်ရိုက်ထားတဲ့စီးပွားရေးလေးတွေနဲ့အေးအေးသက်သာနေရမှာပါအခုတော့သူတို့စကေးတွေကိုအာလုံးသိကုန်ကြပါပြီတက်တွင်းမှလည်းအင်အားမရှိတော့ပါဘူးအရင်စစ်မှုတန်းဟောင်းတွေကိုပြန်ခေါ်ပြီးတော့အဖိုးကြီးတက်ဖွဲ့ဖွဲ့ရင်လည်းတိုက်ပွဲမှာဘသူမှအဖိုးကြီးမို့လို့ဆိုပြီးတော့တက်ညာနေမှာမဟုတ်ပါဘူးစစ်ပွဲတိုင်းမှာသူတို့ရှုံးနေပါပြီစခန်းတွေတစ်ခုပြီးတစ်ခုလည်းလက်လွတ်နေရပါပြီတက်တွင်းမှလည်းနေ့စဉ်နဲ့ရက်ဆက်မျက်ရည်နဲ့မျက်ခွက်တွေနဲ့ပါအခုဆိုရင်အသိဉာဏ်ရှိတဲ့စစ်သားတွေကတော့အာနာရှင်အတွက်အသက်မစွန့်တော့ပါဘူး ြေးကုန်ကြပါပြီ။လက်နက်မရှိတဲ့သူတွေကိုပဲနှိပ်စက်တာသဘောကျတဲ့စစ်သားတွေရက်တွေရွာတွေကိုမိတိုက်ပြီးခိုးဝက်လူရဲရတာကိုချမ်းသာလာပြီလို့ထင်နေတဲ့သူတွေပဲကြံပါတော့တယ်။ဒီလိုလူမျိုးတွေကိုတရားဥပဒေရုံးကိုပို့ဖို့အမဲလိုက်ပွဲကိုတော့တိတ်မကြခင်မှာပဲနောက်ပွဲတစ်ပွဲအနေနဲ့ယုံသွင်းတင်ဆက်ပေးမှာဖြစ်ပါကြောင်းသတင်းကောင်းပါအပ်ပါရစေခင်ဗျာ။